တရုတ်ကွန်မြူနီပါတီရဲ့21ချိန်မြောက်ညီလာခံမှာတနင်္ဂနွေနေ့ကပြောရမင်းကောမှာတရုတ်သမ္မတရှီကျင်းပင်ကသူ့အစိုးရရဲ့ကိုဗစ်လုံးဝကင်းစင်ရေး Zero COVID မူဝါဒကိုထပ်ပြီးတော့အတည်ပြုပြောဆိုပါတယ်။တရုတ်မှာတင်းကျပ်တဲ့ကိုဗစ်မူတွေကြောင့်ကမ္ဘာကုန်စည်စီးဆင်းမှုကွင်းဆက်ပြတ်တောက်ပြီးတော့လေကြောင်းလိုင်းနဲ့ခီးသွွားလုပ်ငန်းပြန်ပြီးတော့နယ်လန်ထူဖို့နှိမ့်ကွေးမှုတွေနဲ့ကြုံနေရပါတယ်။စီးပွားရေးတိုးတက်မှုနှိမ့်ကွေးတာကိုလူတိုင်းမြင်တွေ့နေရတော့သမရရှိခြင်းပင်ဟာ zero covid မူဝါဒကိုဆက်ပြီးတော့ထားနေတာကြောင့်လူတွေစာဝတ်နေထိခိုက်မယ်လို့တိုင်ဝမ်အမျိုးသားတက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက်ခါဆိုင်မွန်ချန်နာပြောပါရယ်တရုတ်မှာ covid ကူးစက်မှုနဲ့သေဆုံးမှုနှုန်းနည်းပေမဲ့နေဆက်တွေပုံမှန်ပြန်မဖွင့်သေးသလို Pfizer BioNTech နဲ့ Moderna တို့လိုအနောက်နိုင်ငံကုမ္ပဏီထုတ်စီးရီကြကြပြင်းပြအသုံးပြုနေတဲ့ကာကွယ်စီးရီကိုတင့်သွင်းဖို့လည်းညှင်းဆုထားပါရယ်ပေကျင်းမြို့အခြေဆိုင်တရုတ်နဲ့ကမ္ဘာလုံးဆိုင်ရာသုတေသနဌာနပါမောက်ခဗိုက်တဂေါကတော့ကိုဗစ် zero မှုကိုဆက်ကျင့်သုံးတဲ့ဆိုပေမဲ့ကွာရန်တင်းခွဲနေရတဲ့ကာလကိုရဲတပ်နှစ်ပတ်ကနေ9ရက်လျှော့ချထားတယ်လို့ပြောပါရရှင်